Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ် January လ28ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြင်ညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဟာအထူးဆက်ဆံရေးရှိတယ်လို့ပြောကြားခဲ့ပါတယ်အမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဒီကနေ့စနေနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားဖို့ရှိပါတယ်အင်ဒိုနီးရှားနိုင်ငံမှာအရင်တုန်းကနိုင်ငံဥပဒေနဲ့မကန့်ညီလို့အပြစ်ပဲခံရတဲ့ဒုက္ခတဲ့တွေရဲ့အရေးနဲ့ပတ်သက်ပြီးသမ္မတကဒီကနေ့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်သတင်းစီစဉ်ပြီးနားဆင်ရမှာကတော့
Today the United States renews our deep bond with Britain military financial cultural and political
ဒါကတော့ American နဲ့ Britain နှစ်နိုင်ငံကြားမှာထူးခြားတဲ့ဆက်ဆံရေးခိုင်မြဲစေဖို့ကတိပြုခဲ့တဲ့အကြောင်း American သမ္မတ Trump ကပြောသွားတာပါWashington DC ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့ Trump တို့ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။တခါ American အစိုးရကအရေးတကြီးဆောင်ရွက်မဲ့အထဲမှာပါနေတဲ့ Mexico နဲ့ဆက်တိုင်းတိစောက်မဲ့နောက်ဆုံးအခြေနောက်ပြီး American လွှတ်တော်မှာ ASEAN အရေးကာကတ်အဖွဲ့ကိုဘာကြောင့်ဖွဲ့စည်းလိုက်တယ်လဲဆိုတာတွေကိုပြောပြဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
သမ္မတတာဝန်စတင်ထမ်းဆောင်ခြင်းကစပြီးနိုင်ငံရေးချားခေါင်းဆောင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ American သမ္မတ Donald Trump က Britain နဲ့ American နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတည့်ရရှိတယ်လို့ပြောဆိုခဲ့တယ်လို့ British ဝန်ကြီးချုပ် Theresa May ကလည်းဒါကိုသဘောတူခဲ့ပါတယ်။ဒါပြန်နှစ်နိုင်ငံကြားဘုံစည်းဝေးအကျိုးမြတ်တွေရှိတယ်လို့စံတန်ဘိုးတွေလည်းအတူတကွမျှဝေမှုရှိနေကြောင်းအထူးသဖြင့်သမ္မတသက် Trump က NATOမြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့အတွက်ရန်နှုံးပြည့်ရက်တည်မယ်လို့ကတိပြုခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။နေတိုဟာခင့်မမီတော့တယ်လို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ဆင်ရအတွက်သူတို့ထည့်ဝင်ရမယ်ကုန်ကျစရိတ်ကိုစပြီးတော့ပေးချဖို့ထရမ့်ရဲ့ပြောဆိုချက်တွေဟာဥရောပနိုင်ငံကြီးတွေကကြေညာချက်တွေထုတ်ပြန်ပြီးစိုးရင်ကြောင်ပြတာလာကြတာဖြစ်ပါတယ်။ဝန်ကြီးချုပ်မင်းနဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာတော့ထရမ့်ကသူ့ရဲ့အဖွဲ့ဟာစကော့တလန်စာတိမှု Britain နိုင်ငံဟာသူ့နှလုံးသားနဲ့တိတ်နီးစပ်တဲ့နိုင်ငံဖြစ်ပါတယ်လို့ပြောဆိုခဲ့တာပါ။ American ပြည်တော်စုဟာ Britain နဲ့စီငွေကြေးဆိုင်ရာရင်းချင်းမှုနဲ့နိုင်ငံရေးဆိုင်ရာတွေမှာနည်းနည်းရှိုင်းရှိုင်းဆက်နွယ်မှုတွေရှိနေတယ်ဆိုတာကိုဒီကနေ့ပြန်လည်ဆန်းသစ်ခဲ့တာဖြစ်ကြောင်းလည်းပြောပါရယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ရဲ့အတူတကွရက်တည်မှုဟာကျော်ဝချမ်းသာခြင်းနဲ့တရားဥပဒေစိုးမိုးမှုအတွက်စံပြတ်ဖြစ်ရှိနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါရယ်ဗြိတိန်နိုင်ငံရဲ့ EU ဥရောပသမဂ္ဂကလည်းခွဲထွက်ဖို့လှုံ့ဆော်မှုကိုလည်းသမ္မတအမေရိကန်သမ္မတထရမ့်ကထောက်ခံခဲ့တာပါ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်တို့ဒီကနေ့စနေနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြဖို့ရှိနေချိန်မှာပဲမစ္စတာထရမ့်ဟာအမေရိကန်မှာထက်ရုရှားမှာပိုပြီးတော့လူကြိုက်များနေပါတယ်။ရုရှားအစိုးရသတင်းမီဒီယာတွေမှာထူးထူးခြားခြားမစ္စတာထရမ့်နဲ့ပတ်သက်လို့အကောင်းမြင်ဖော်ပြမှုတွေကြောင့်လဲအခုလိုရုရှားတွေကြားမှာသမ္မတထရမ့်ရေးပန်းစားနေတာပါ။နောက်ဆုံးကောက်ခံထားတဲ့ Gallup စစ်တမ်းမှာသမ္မတဖြစ်လာသူတယောက်အတွက်စံချိန်တင်အနည်းဆုံးလူထုထောက်ခံမှု45ရာခိုင်နှုန်းကိုပဲသမ္မတထရမ့်ရရှိထားပါတယ်။ဒါပေမဲ့ရုရှားအစိုးရရဲ့ VTSIOM စစ်တမ်းဌာနစစ်တမ်းအရာကတော့မစ္စတာထရမ့်ကိုဒီကောင်းတဲ့အမေရိကန်သမ္မတဒါမှမဟုတ်ရအကောင်းဆုံးအမေရိကန်သမ္မတအဖြစ်မြင်တဲ့ရုရှားလူမျိုးက40ရာခိုင်နှုန်းရှိပြီးတော့31ရာခိုင်နှုန်းကတော့ရေဘူးရဖြစ်မယ်လို့ဖြေကြပါတယ်။ဆိုးတဲ့သမ္မတအဖြစ်မြင်ကြတဲ့သူကတော့စစ်တမ်းအရာ4ရာခိုင်နှုန်းပဲရှိပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကာလတစ်လျှောက်လုံးရုရှားအစိုးရထိန်းချုပ်တဲ့သတင်းမီဒီယာတွေထဲမှာမစ္စတာထရမ့်နဲ့ပတ်သက်တဲ့ဖော်ပြချက်တွေကြောင့်ခုလိုရုရှားပြည်သူအများရဲ့ထောက်ခံမှုကိုရနေတာဖြစ်ပါတယ်။သမ္မတမဲဆွယ်ပွဲတစ်လျှောက်ဒေါ်နယ်ထရမ့်အပေါ်အနီးကပ်စောင့်ကြည့်နေသူအားပေးသူရုရှားမှာလောက်ကမ္ဘာမှာတခြားဘယ်နိုင်ငံမှမရှိဘူးလို့အစိုးရရဲ့ Russia Today သတင်းဌာနအကြီးအကဲကပြောခဲ့ပါတယ်။သမ္မတကျန်းချိန်ပွဲနောက်ပိုင်းမှာလည်းအမေရိကန်သမ္မတအပေါ်အကောင်းမြင်ဖော်ပြမှုတွေကိုရုရှားအစိုးရသတင်းမီဒီယာတွေကဆက်ပြီးတော့ဖော်ပြနေကြပါတယ်ရှင်။
American ပြည်တော်စုမှာဆက်မှုလုပ်ငန်းအလုပ်ကံတွေပြန်လည်ပြီးတိုးတက်လာစေဖို့အတွက် တင်းကျပ်တဲ့မူဝါဒတွေချပြီးလှုပ်ဆောင်နေတဲ့သမ္မတထရမ့်ရဲ့ထိန်းချုပ်မှုကိုရင်မဆိုင်ရစေဖို့ကြိုးစားနေနေနဲ့ဥရောပကမော်တော်ကားထုတ်လုပ်သူတွေဟာမက္ဆီကိုနိုင်ငံမှာသူတို့ရဲ့စက်ယုံတွေထားပြီးအမေရိကန်ဘက်ကကားတင်ပို့ဖို့လုပ်နေတဲ့ဈေးကွက်အတွက်ပြန်လဲပြီးသုံးသပ်နေကြပြီဖြစ်ပါတယ်။ကားကုမ္ပဏီတွေအနေနဲ့အမေရိကန်နိုင်ငံသားတွေအတွက်အလုတ်ကိုင်းမဖန်တီးပေးနိုင်ပဲအမေရိကန်နိုင်ငံထဲမှာသူတို့ကားတွေကိုရောင်းပြီးအကျိုးမြတ်ရှိအောင်လုပ်မယ်ဆိုရင်နေကြာကြော်ဖြတ်တဲ့အခွန်အခတွေအများကြီးပေးဆောင်အောင်မှာဖြစ်ကြောင်းသမ္မတထရမ့်ကတတိပေးခဲ့တာပါ။ဒါကမက္ဆီကိုနဲ့ပတ်သက်ပြီးထရမ့်ရဲ့နည်းပြတမျိုးလိုသုံးသပ်ကြပါလေ။သမ္မတထရမ့်ကအမေရိကန်နိုင်ငံသားတွေအလောက်ကင်ပိုးပြီးရလာစေဖို့အတွက်မျှတတဲ့ကုံတွယ်မှုကိုလိုချင်တယ်လို့တရားဝင်ဝင်ရောက်သူတွေမရှိစေဖို့နဲ့အမေရိကန်နိုင်ငံနဲ့တောင်ပိုင်းနယ်စပ်ကနေတဆင့်မူရစေဝါနဲ့အကြမ်းဖက်မှုတွေစိတ်ဝင်မလာစေဖို့အတွက်လှုပ်ချင်နေတာဖြစ်ပါလေ။သမ္မတထရမ့်ရဲ့ကြမ်းတက်စာချိန်ဆွဲမတိုင်ခင်ကလေးမှာပဲသူတို့နိုင်ငံထဲမှာရှိနေတဲ့မူရရာစာအဖြစ်အလိုရှိနေသူအယ်ချာပိုးကိုမက္ဆီကိုကအမေရိကန်နိုင်ငံစီပြန်ပို့ပေးခဲ့တာမို့ဒီသမ္မတရဲ့နည်းပြဟာကအလုတ်ဖြစ်တာကိုပြနေပါလေ။သမ္မတထရမ့်ကနေဆက်တတိုင်းအတွက်ကုန်ကျစရိတ်ကိုမက္ကဆီကိုဘက်ကပေးရမယ်လို့ခိုင်ခိုင်မာမာပြောဆိုနေတယ်လို့ဒီလိုပြောဆိုမှုကြောင့်မက္ကဆီကိုသမ္မတအန်ရီကီပန်ညာနဲ့တို့ကသူ့ရဲ့ခီးစဉ်ကိုပယ်ဖျက်ခဲ့တာကိုလည်းအမေရိကန်ခေါင်းဆောင်ရဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြော့ပြော့ပြန်ပြောင်းကင်တွယ်မှာမဟုတ်ဘူးဆိုတာကိုပြသနေတာဖြစ်ပါတယ်
ဥရောပရဲ့ဘုံတံပိုးထားမှုတွေနဲ့အောင်မြင်မှုတွေအတွက်စီလုံးသွားကြဖို့လိုတယ်လို့ EU ဥရောပသမဂ္ဂရဲ့မှဩစာအစီအစဉ်ခေါင်းဆောင်နှစ်ယောက်ကပြောကြားလိုက်ပါတယ်။ EU ဥရောပသမဂ္ဂအတွက်ပြတ်သားတဲ့ဘုံတံနိုင်ငံတစ်ခုလိုအပ်တယ်လို့ဘာလင်ထိပ်သီးစီနူဝေးဝဲမှာပြင်သစ်သမ္မတဖရန်ဆွာအော်လွန်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကပြောကြားခဲ့ပါတယ်။ဘာလင်ဆွေးနွေးပွဲမှာဒီအမေရိကန်အစိုးရတင်တဲ့ဥရောပနိုင်ငံတွေမှာလူပိန်းကြိုက်တိခတ်မှာလူအများကြိုက်နိုင်ငံရေးသမားတွေပေါ်ထွက်လာတဲ့အပေါ်မှာစိုးရိမ်မှုတွေကလွှမ်းမိုးခဲ့ပါတယ်။လက်ရှိ EU အဖွဲ့ဝင်ဖြစ်တဲ့ Britain ရဲ့ဝန်ကြီးချုပ် Theresa May နဲ့ American သမ္မတ Donald Trump တို့ Washington မြို့တော်ကတွေ့ဆုံပွဲကိစ္စကလည်းဒီဆွေးနွေးပွဲမှာအယုံဆိုင်စရာဖြစ်ခဲ့ပါတယ်။ American အစိုးရအသင်းနဲ့ဆက်ဆံရေးမှာစိန်ခေါ်မှုတွေရှိနေတယ်လို့ဆိုခဲ့တဲ့ပြင်သစ်သမ္မတ Orlon က Mr. Trump နဲ့စကားပြောတဲ့အခါမှာဥရောပ shutdown ဘက်ကပြောဖို့နဲ့ဥရောပအကျိုးစီးပွားနဲ့တန်ဖိုးတွေကိုအသားပေးဖို့အရေးကြီးတယ်လို့ပြောကြားခဲ့ပါတယ်။ဥရောပတလွား EU ဥရောပသမဂ္ဂကိုဆန့်ကျင်တဲ့လူကြိုက်များနိုင်ငံရေးသမားတွေပေါ်ထွက်လာတာဟာဒေတာရင်းချင်းချောက်မှုဖြစ်တယ်လို့ပြင်သစ်သမ္မတရောဂျာမနီဝန်ကြီးချုပ်ရောကပါသတိပေးခဲ့ကြပါတယ်။အခုနှစ်အတွင်းမှာဒီအရေးပါတဲ့ရွေးကောက်ပွဲတွေနှစ်နိုင်ငံလုံးမှကျင်းပဖို့ရှိနေချိန်မှာပဲအခုလို EU ကိုဆန့်ကျင်သူတွေလူကြိုက်များလာတဲ့အပေါ်မှာစိုးရိမ်နေကြတာလည်းဖြစ်ပါရဲ့ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာအရင်တုန်းကနိုင်ငံဥပဒေနဲ့ကန့်ညီမှုမရှိတဲ့အတွက်အပြစ်ပဲခံနေရတဲ့နိုင်ငံရေးခေါလုံခွင့်တောင်းခံသူနဲ့ဒုက္ခသည်စုစုပေါင်း14,000ရဲ့အရေးနဲ့ပတ်သက်ပြီးသမ္မတရဲ့အမိန့်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့1952ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမှတ်ထားတဲ့အင်ဒိုနီးရှားအနေနဲ့အခုလိုအရေးတူပြောဆိုလာတဲ့ပထမခြေလှမ်းဟာပြည်ဆောင်မှုမရှိနေတဲ့အတိုင်းဒါအလားအလာကောင်းတဲ့အခြေအနေဖြစ်နေကြိုးဆူခဲ့ကြပါတယ်။ဒီသမရမင်းဟာအင်ဒိုနီးရှားနိုင်ငံထဲကနိုင်ငံရေးခေါလုံခွင့်တောင်းခံသူနဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးလိုအပ်နေတဲ့ကွက်လပ်ကိုတရားဝင်ဖြည့်ဆည်းပေးတာဖြစ်ကြောင်းဒုက္ခသည်ကာကွယ်ဆိုင်အင်ဒိုနီးရှားလူ့အဖွဲ့အစည်းကပြောပါတယ်။အော်စတြေးလျအမေရိကန်ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံအများစုကသူတို့ရဲ့နေဆက်ဒေသတွေကိုဒုက္ခသည်တွေနဲ့နိုင်ငံရေးခေါလုံခွင့်တောင်းခံနေသူတွေအတွက်တင်းကျပ်ဖို့လှုံ့ဆော်နေခြင်းမှာအခုလိုအင်ဒိုနီးရှားသမ္မတရဲ့ဒုက္ခသည်အရေးပြောဆိုချက်ထွက်လာတာပါ။ဒါဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးသမ္မတဝီဒိုဒိုရဲ့လှုံ့ဆော်မှုတစ်ခုဖြစ်ပုံရပြီး2015ခုနှစ်အတွင်းကြုံတွေ့ရတဲ့ဒီပြဿနာနဲ့ပတ်သက်ပြီးဆွေးနွေးဖို့အဆင်မပြေဖြစ်နေတာကိုပြန်လည်အသက်သွင်းဖို့ကြိုးစားတာတမျိုးလို့သုံးသပ်ပါတယ်။အခုလိုသမရအမိတ်မထုတ်ပြန်ခင်တရင်သုံးပတ်လောက်ကတော့သမရဟာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးအတွက်လူသားချင်းစာနာမှုဆိုင်ရာဘလူနီနဲ့အကောင်းဆုံးပေးနိုင်မယ်ဆိုတာကိုဆွေးနွေးခဲ့ပါတယ်
။လေပြင်းမုန်တိုင်းကြီးတွေနဲ့ဆူနာမီဒီလိုင်းကြီးတွေရဲ့ဘေးတွေ့လာတဲ့အခါမှာလုံလုံချုံချုံအန်ဒီယေကိုရှောင်နိုင်အောင်လို့အမေရိကန်နောက်လေပိုင်းမှာရှိတဲ့ကုမ္ပဏီလေးတစ်ခုကအစစ်မြစ်နည်းပညာနဲ့အလုပ်ကမ်းတစ်ခုကိုဖန်တီးလိုက်ပါတယ်။လူနှစ်ယောက်ဝင်ထိုင်နိုင်တဲ့ဘောလုံးအကြီးစားပုံစံအလုပ်ကမ်းကိုလေယာဉ်ပြန်တိဆောက်တဲ့အဆင့်အလူမီနီယံနဲ့လှုပ်ထားပါတယ်။အချင်း 1.3 မီတာရှိတဲ့ဘောလုံးပုံအလုံကမ်းမှာပရင်းပေါက်လေးနှစ်ခုပါသလိုအောက်ဆီဂျင်ပေးတိုင်ကီတွေနဲ့9ရက်6ရက်စာလောက်ခါမဲ့တက်ရည်လဲပါဝင်ပါတယ်ရှင် စနေနေ့နဲ့ခင်ဗျို့ရဲ့မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။စောစောကသတင်းတွေထဲမှာကြားခဲ့ရတဲ့ဝါရှင်တန်ဒီစီကိုရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတထရမ့်တို့မနေ့ကကျင်းပတဲ့ပူတွဲသတင်းစာရှင်းလင်းပွဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ။နှစ်နိုင်ငံဆက်ဆံရေး NATO အဖွဲ့ရှိရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စတွေဖြေကြားချက်တွေနဲ့ပတ်သက်ပြီးတော့မဆုမျက်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။တောက်ကြနေနေ့လယ်ပိုင်းကအင်ဂျီရိုကိုရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နေ့လယ်စာစာရင်းနဲ့ကမ္ဘာရေးရာတွေကိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာသတင်းစာရှင်းလင်းပွဲကိုပူတွဲကျင်းပခဲ့ပါတယ်။နှစ်ယောက်လုံးရဲ့ကိုနေဟန်ထားအရခင်ခင်မင်မင်ရှိပုံရပြီးတော့တယောက်ပေါ်တယောက်နားလည်သဘောပေါက်တဲ့လက္ခဏာကိုလည်းမြင်ရပါတယ်။အမေရိကန်နဲ့ဗြိတိန်ကြားမှာထူးခြားတဲ့ဆက်ဆံရေးဆက်လက်တည်မြဲရေးအတွက်ကိုဂတိပြုခဲ့ကြတယ်လို့သမ္မတထရမ့်ကအခုလိုပြောကြပါတယ်
။ Today the United States renews our deep bond with Britain, military, financial, cultural, and political. We have one of the great bonds.
Britain နိုင်ငံနဲ့စည်ရေးဘဏ္ဍာရေးယဉ်ကျေးမှုနဲ့နိုင်ငံရေးရဲ့နှက်ဆိုင်တဲ့ဆက်ဆံရေးခိုင်မြဲစေဖို့အတွက်အမေရိကန်ကထပ်ပြီးအမတ်ခံခဲ့ပါတယ်။တင်ရိုးနှစ်နိုင်ငံဆက်ဆံရေးဟာကြီးကျယ်တဲ့ဆက်ဆံရေးတစ်ခုဖြစ်ပါတယ်။ဒီအထူးခြားဆုံးဆက်ဆံရေးရည်ရှိခိုင်မြဲစေဖို့တင်ရိုးကတိပေးခဲ့ပါတယ
်။အလုတ်စူးစားကြတဲ့ပြည်သူတွေရဲ့အကျိုးကိုဆောင်ရွက်ရမယ်။အစိုးရအနေနဲ့ကိုပြည်သူတွေကိုကိုစားပြုရမယ်ဆိုတာကိုအမေရိကန်ရောဗြိတိန်ကပါနားလည်သဘောပေါက်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နိုင်ငံကတော့စီးပွားရေးအင်အားကြီးအမေရိကန်နဲ့ကုန်သွယ်စီးပွားဆက်ဆံရေးကိုပို့ပြီးတော့ခိုင်မာအောင်လှူလာတယ်လို့ဝန်ကြီးချုပ်မေရဲ့ပြောကြားချက်တွေကထင်ဟပ်နေပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးမှာအနာဂတ်ပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စတွေနဲ့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးခိုင်မြဲအောင်သူရောအမေရိကန်သမ္မတကပါစိတ်အားထက်သန်နေတယ်လို့ဆိုပါတယ်။
I'm convinced that a trade deal between the US and the UK is in the national interest of both countries and will cement the crucial relationship that exists between us.
American and Britain ja kong twae ye tbo tu nyin che twe ha na nai ngan sa long twae a chou si wa shi de so ra go juma yong chi ba de. A thu thi phin EU the ga Britain nai ngan nout twae bi nai ngan da ga ne hlet hlan mi ang lou nei chein ma na nai ngan ja shi ni de a ye ba de sat san ye go sat set khai ma ang lout twa ba me.
သမရရာဒူတာဝဲမယူခင်မေးမြန်းခန်းတစ်ခုမှာမစ္စတာထရမ့်ကနေတိုးအဖွဲ့ဟာခေတ်ကုန်သွားပြီးနေတိုးအဖွဲ့ဝင်နိုင်ငံတွေထည့်ဝင်ဖို့လိုတဲ့ကာကွယ်ရေးအသုံးစရိတ်ပြည့်မီအောင်မထည့်ရင်အမေရိကန်ကကူညီတော့မှာမဟုတ်ဘူးလို့ပြောခဲ့တာကြောင့်ဥရောပနိုင်ငံတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာတော့စီးရင်မဟာမိတ်နေတိုးအဖွဲ့ပေါ်ထားရှိတဲ့ဂတိကဝတ်တွေအတိုင်းဆောင်ရွက်သွားမယ်လို့သမရထရမ့်ကအာမခံခဲ့ပါတယ်။
On defense and security cooperation, we're united in our recognition of NATO as the bulwark of our collective defense. And today, we've reaffirmed our unshakable commitment to this alliance. Mr. President, I think you said, you confirmed that you're 100% behind NATO.
ကျမတို့ရဲ့ကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုပိုင်းနဲ့ပတ်သက်လို့တော့နေတိုးဟာကျမတို့နိုင်ငံတွေစုပေါင်းလုံခြုံရေးအတွက်အရေးကြီးတဲ့ဆိုတဲ့အပေါ်တင်ညီတညွတ်ထဲရှိပါတယ်။နေတိုးမဟာမိတ်အပေါ်ကျမတို့ရဲ့မရင်းရိုင်တဲ့ကတိတွေကိုဒီကနေ့မှာထပ်ပြီးအမှတ်ခံပါတယ်။သမ္မတထရန့်ကလည်းနေတိုးအဖွဲ့ပေါ်တရားရုံးငယ်နှုန်းထောက်ခံသွားမယ်ဆိုတာအတည်ပြုပြောခဲ့တယ်လို့ထင်ပါတယ်။နေတိုးအဖွဲ့ရဲ့အရေးပါမှုကိစ္စတွေလည်းကျမတို့ဆွေးနွေးဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေး၊စိုက်ဘာတိုက်ခိုက်မှုဒဏ်ပြန်ရေးတွေလိုပဲတမယိုးကျစစ်ပွဲတွေတိုက်ခိုက်တဲ့နေရာမှာနေတိုးအဖွဲ့အတွက်လိုအပ်ချက်တွေကိုဆက်ပြီးပံ့ပိုးသွားဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။
အမေရိကန်သမ္မတကရုရှားနိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးရဖို့လိုလားနေချိန်မှာရုရှားအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေဖယ်ရှားရေးနဲ့ပတ်သက်လို့မေးတဲ့အပေါ်မှာသမ္မတထရမ့်ကဒီကိစ္စပြောဖို့တိတ်ဆောလွန်းနေသေးတယ်လို့လည်းတုံ့ပြန်ပါတယ်။သမ္မတထရမ့်ကဒီကိစ္စပြောဖို့တိတ်ဆောလွန်းနေသေးတယ်လို့တုံ့ပြန်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့မင်းစ်မြို့မှာရရှိထားတဲ့သဘောတူညီချက်တွေအတိုင်းအကောင့်ထဲမပေါ်မချင်းရုရှားအပေါ်ပိတ်ဆို့တံခါးမှုတွေဆက်ပြီးတော့ထားတဲ့တယ်လို့ဖြေကြားပါတယ်။နောက်တစ်ခါဒီတတိုင်းကာဗိုကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံသားဖြစ်နေတဲ့ပြဿနာနဲ့ပတ်သက်တဲ့အမေကိုတော့ဒါဟာအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကိစ္စဖြစ်တယ်လို့ဝန်ကြီးချုပ်မေကတုံ့ပြန်ပါတယ်။အငင်းပွားစရာနှိမ့်ဆက်ညှဉ်းပန်းတဲ့ကိစ္စမှာတော့သမ္မတထရမ့်ကသူ့အနေနဲ့နှိမ့်ဆက်မှုကိုလက်ခံပေမဲ့နှိမ့်ဆက်တာမထီရောက်ဘူးလို့ပြောထားတဲ့ကာကွယ်ရေးဝန်ကြီးရဲ့ဆုံးဖြတ်ချက်ကိုသူလက်ခံမှာဖြစ်တယ်လို့ထပ်ပြီးတော့ပြောပါတယ်။အခုသတင်းစာရှင်းလင်းပွဲဟာအမေရိကန်သမ္မတတဲ့အတွက်နိုင်ငံသားကောင်းဆောင်တယောက်နဲ့ပထမဆုံးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲအပြီးမှာတော့ကောင်းဆောင်နှစ်ယောက်ဆက်ပြီးတော့တကပိတ်ဆွေးနွေးခဲ့ကြပါတယ်။ဗြိတိန်ဘုရင်မကြီးကနှစ်ကုန်ပိုင်းမှာညစာစားပွဲတက်ရောက်ဖို့ဖိတ်ခေါ်တာကိုလက်ခံကြောင်းသမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်ခဲ့တဲ့အတွက်အမေရိကန်သမ္မတအခုနှစ်မကုန်ခင်ဗြိတိန်နိုင်ငံကိုတွားရောက်မယ်လို့ခန့်မှန်းရပါတယ်ရှင်
။မဆုမျက်မှောက်ပါရှင်။
ဝါရှင်တန် DC ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးအပြန်တနင်္ဂနွေနေ့မှာတော့တူရကီနိုင်ငံကိုသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့တူရကီခီးစဉ်အတွင်းကုန်သွယ်ရေး၊လုံခြုံရေးဆိုင်ရာတွေနဲ့အတူစိုက်ပရက်စ်ပြန်လည်ပေါင်းစည်းရေးဆွေးနွေးပြောဆိုမှုတွေကိုအဓိကလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်။အစ္စတန်ဘူကဒိုရီယန်ဂျုန်းစ်ရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင်
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာတူရကီဝန်ကြီးချုပ်ဘင်နာလီရီဒီယမ်သမ္မတရီဆက်ပ်တယ်ပ်အာဒဝန်တို့နဲ့တွေ့ဆုံဖို့ရှိတယ်လို့ခီးစင်မစတင်ခင်မှာပဲဗြိတိန်ဝန်ကြီးချုပ်ယုံကပြောကြားခဲ့တာဖြစ်ပြီးတူရကီဟာအရေးပါတဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အပြင်အနီးကမဟာမိတ်လို့လည်းပြောပါတယ်။အစ္စတန်ဘူလ်မြို့တော်ကရဟတ်စတက်ကတူကနိုင်ငံတကာဆက်ဆံရေးဆိုင်ရာကျွမ်းကျင်သူဆိုလီအိုဇဲလ်ကတော့ဝန်ကြီးချုပ်မေရဲ့အခုခေတ်ဆံမှာဆွေးနွေးစရာတွေအပြည့်ရှိနေတယ်လို့ပြောပါတယ
် They do have important commercial ties
သူတို့မှာအရေးပါတဲ့စီးပွားရေးဆက်ဆံမှုရှိပါတယ်ဒါပေမဲ့တူရကီနဲ့ဗြိတိန်တို့ပူးပေါင်းဆောင်ရွက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလည်းရှိပါတယ်ဒါအပြင်ဒီနှစ်နိုင်ငံစလုံးကစိုက်ပရက်စ်ပြည်သူ့သမ္မတနိုင်ငံကိုပံ့ပိုးကူညီနေတဲ့နိုင်ငံတွေမျိုးစိုက်ပရက်စ်အရေးကိုလည်းဆွေးနွေးကြမှာပါ
ဂျနီဗာမှာဒီလအစောပိုင်းကပြုလုပ်ခဲ့တဲ့ကုလသမဂ္ဂကကမကထလုပ်တဲ့ Cyprus ပြန်လည်ပေါင်းစည်းရေးဆွေးနွေးပွဲဟာညှိနှိုင်းလို့မရပဲပြီးဆုံးသွားတာမို့ဝန်ကြီးချုပ်ရဲ့အခုခီးစဉ်အတွင်းဆွေးနွေးပွဲတွေမှာ Cyprus အရေးဟာအဓိကပြောဆိုရမယ့်ကိစ္စဖြစ်မယ်လို့ British အရာရှိတွေကပြောပါတယ်။တူရကီသမ္မတအာဒိုဝန်ကိုအများက Cyprus ပြဿနာပြေလည်စေဖို့အတွက်အဓိကကူညီနေသူလို့သတ်မှတ်ကြပါတယ်။သမ္မတဟာလုပ်ရမယ့်အလုပ်တွေကိုပြက်ပြက်သားသားမလုပ်တဲ့အတွက်လာမယ့် April လသူ့သမ္မတတက်တန်းဆက်ပြီးတိုးဖို့အတွက်ကျင်းပမယ်။လူရုဆန္ဒအခိုင်အပွဲမှာတူရကီမျိုးသားရေးဝါဒီတွေရဲ့မဲကိုရဖို့အတွက်သူလုပ်နေတယ်ဆိုပြီးထင်စရာတွေဖြစ်လာနိုင်တယ်လို့လေလာဆန်းစစ်သူတွေကပြောပါတယ်။အခုဆွေးနွေးပွဲဟာအတင်းဆောင်မခံတဲ့သဘောရှိပေမဲ့ဝန်ကြီးချုပ်မေကိုတော့နှွေးနှွေးထွေးထွေးကြိုးစို့မှာပါလို့ကာနေဂီယူရိုပ်ကစီနန်ဦးခေါင်းကပြောပါတယ်။
London has been a good friend to Ankara within the EU.
EU ရဲ့မှာဆိုရင် Britain နိုင်ငံဟာတူရကီရဲ့မိတ်ဆွေကောင်းတူဖြစ်ပါတယ်။တူရကီနိုင်ငံ EU ရဲ့ဝင်ခွင့်ရဖို့တသမတ်ထက်အပိတ်ကူညီခဲ့ရတဲ့နိုင်ငံတွေကတနိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့် Britain နိုင်ငံအပေါ်မှာတော့အပြူသဘောဆောင်တဲ့အနေနဲ့ပဲဆက်ဆံဖို့ရှိပါတယ
်။နှစ်နိုင်ငံဆက်ဆံရေးမှာအထူးသဖြင့်အကြမ်းဖက်တိုက်ဖျက်ရေးလိုကဏ္ဍမျိုးအတွက်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရှိပါတယ်။ IS စစ်သွေးကြော်တွေနဲ့ PKK Cuts တပုံအဖွဲ့နှိမ့်နေရင်မှာနိုင်ငံပူးပေါင်းဆောင်ရွက်မှုအခြေအနေကောင်းတဲ့အဆင့်မှာရှိတယ်လို့နှစ်ဖက်အရာရှိတွေကပြောပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေဟာလည်းဝန်ကြီးချုပ်မေရဲ့ဆွေးနွေးပွဲမှာပါဝင်မယ်လို့ခန့်မှန်းကြပါတယ်။နိုင်ငံခြားနောက်လာမယ့်ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဟာ EU ကနေ Britain ခွဲထွက်တဲ့အပေါ်မှာအခြေခံမှာဖြစ်တယ်လို့ဒါဟာတူရကီရဲ့ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တုံ့တက်မှုတွေလှုပ်ရှင်မယ်လို့လည်းဦးကန်ကပြောပါတယ်
Turkey is exploring a new framework that would have components of the refugee deal but also
ဒုက္ခသည်အရေးသဘောတူညီမှုတွေနဲ့ပတ်သက်ပြီးတူရကီကမူပေါင်းသစ်ချမှတ်ဖို့လှုပ်ဆောင်နေသလိုလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာမှာကုံသွယ်ဘက်မဟာမိတ်ဖွဲ့ကိုလည်းလုပ်နေတာပါဒီအခါမှာတချို့ကိစ္စရပ်တွေမှာမူဝါဒပိုင်းမှာလက်ရှိဗြိတိန်နဲ့အနေအထားကိုပြန်ပြီးကြီးနိုင်ဖို့လိုအပ်နေပါတယ်ဒါကြောင့်တူရကီနဲ့ဗြိတိန်တို့အကြားသေသေးချာချာဆွေးနွေးပြီးအဖြေရှာနိုင်မနိုင်ဆိုတာမေးခွန်းထုတ်စရာဖြစ်လာတာပါ
တူရကီမှာမနစ်ကမအောင်မြင်တဲ့အာဏာသိမ်းမှုနောက်ပိုင်းအတိုက်ခံတွေကိုတူရကီအစိုးရကချေမှုန်းနေတဲ့အတွက်တူရကီရဲ့လူခွင့်အခြေအနေစိုးရိမ်မှုတွေတိုးလာနေရကနေဝန်ကြီးချုပ်မင်းဟာသူ့နိုင်ငံတွင်းမှာဖိအားပေးမှုတွေခံနေရတာပါဒါပေမဲ့တူရကီကပြီးခဲ့တဲ့နှွေအာဏာသိမ်းမှုဖြစ်ပွားခဲ့ချိန်ကစပြီးတူရကီရဲ့ဒီမိုကရေစီနဲ့အဖွဲ့အစည်းတွေအတွက်ဗြိတိန်အစိုးရကထောက်ခံနေဆိုတာကိုပွန့်ပွန့်လင်းလင်းပြောခဲ့ပြီးပါပြီလို့ဝန်ကြီးချုပ်မေရဲ့ပြောခွင့်ရကပြောခဲ့ပါတယ်အခုလိုရက်တည်မှုနဲ့ပတ်သက်ပြီးဗြိတိန်ဟာဥရောပမိတ်ဆွေတချို့လိုမဟုတ်ဘဲနှုတ်ဆက်နေတယ်လို့ဝေဖန်သူတွေရှိနေတယ်လို့ဒီလိုရက်တည်မှုအတွက်တူရကီရဲ့ကြိုဆိုမှုကိုခံရတာလို့သုံးသပ်သူတွေလည်းရှိနေပါတယ
်ဒေါက်ခင်မြတ်သက်ပြောပြသွားတာပါအခုလောလောဆယ်အမေရိကန်အစိုးရကအရေးတကြီးပြောဆိုနေတဲ့ကိစ္စတွေထဲမှာမက္ကဆီကိုနဲ့နေဆက်တတိုင်းခတ်မဲ့ကိစ္စလည်းပါဝင်ပါတယ်ဒီတတိုင်းစောက်မယ်ဆိုရင်ကုန်ကြစရိတ်များမယ်အပေါ်ဝေဖန်ကန့်ကွက်သူတွေလည်းရှိသလိုရှက်စရာကောင်းတဲ့လုပ်ရက်အဖြစ်စဉ်းစားကြသူတွေလည်းရှိပါတယ်။ဒါပေမဲ့အမေရိကန်ရဲ့လုံခြုံရေးကိုမြင့်တင်ဖို့အရေးပါတဲ့အစီအစဉ်ဖြစ်တယ်လို့မြင်ကြသူတွေလည်းရှိနေတာပါ။ VOA သတင်းတောက် Zelotica Hope ပေးပို့ထားတဲ့သတင်းလွှာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။ဂျာတာပရင်းနစ်က Republican Party ရဲ့မူဝါဒချမှတ်သူတွေနဲ့အလွတ်တဘောတွေ့ဆုံဖို့ Pennsylvania ပြည်နယ် Philadelphia မြို့ကိုရောက်လာတဲ့သမ္မတထရမ့်ကိုဆန္ဒပြသူတွေကကြွေးကြော်သံတွေနဲ့ဆန္ဒပြနေကြတာပ
ါ I've said many times that the American people will not
pay for the wall. And I've made that clear to the
government. ပြောပါတာကတော့တတိုင်းတိဆောက်မဲ့ကုန်ကြငွေကိုအမေရိကန်ပြည်သူတွေကပေးမှာမဟုတ်ဘူးဆိုတာအကြိမ်ပေါင်းများစွာသူ့အနေနဲ့ပြောပြခဲ့ကြောင်းနဲ့ဒါကိုလည်းမက္ကဆီကိုအစိုးရရှင်းရှင်းလင်းလင်းသိအောင်သူ့အနေနဲ့အကြောင်းကြားထားပြီးပြီလို့ဒေါ်နယ်ထရမ့်ကပြောသွားတာပါတတိုင်းအတွက်မက္ကဆီကိုကပေးရမယ်ဆိုတဲ့ဘလို့အကြံပြုချက်မျိုးမဆိုသူ့အနေနဲ့အခိုင်အမာပယ်ချထားကြောင်းမက္ကဆီကိုသမ္မတအန်ရီကေပန်ညာနီယက်တိုကပြောကြားခဲ့ပြီးတဲ့နောက်အခုလိုထရမ့်ဘက်ကလည်းတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ဘက်ကတော့နယ်စပ်တိုင်းတိစောက်ဖို့ကုန်ကြငွေကိုပြပသွင်းကုန်ကကောက်မဲ့အခွန်ကနေသုံးဖို့အစီအစဉ်ရှိကြောင်းအင်ပီရိုပြောခွင့်ရရှွန်စပိုက်ဆာကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ If you think about what a tax, a border tax on imports from countries like Mexico
တကယ်လို့အခွန်ကိစ္စကိုစဉ်းစားမယ်ဆိုရင်ပုဂံထက်သွင်းကုန်များနေတဲ့အတွက်အမေရိကန်ဘက်ကအဆုံးပေါ်နေတဲ့မက္ကဆီကိုလိုနိုင်ငံကလာတဲ့ကုန်တွေကိုအခွန်ကောက်မှာဖြစ်ပါတယ်။အဲဒီအခွန်ကအထောက်ပံ့ဖြစ်စေပါလိမ့်မယ်
။အမေရိကန်နဲ့မက္ကဆီကိုသမ္မတနှစ်ဦးကြားမှာဒီတတိုင်းတိဆောက်မဲ့ကိစ္စကြောင့်နောက်သတင်းပတ်မှာသူတို့နှစ်ဦးတွေ့ဆုံဖို့ရှိတဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ကြပါတယ်။ဒါပေမဲ့ Republican Party ရဲ့အလွှတ်တော်ခေါင်းဆောင်တွေကတော့နယ်စပ်တိုင်းတိဆောက်ရေးကိုသူတို့ထောက်ခံကြောင်းပြောခဲ့တာပါ။
We are moving ahead as the speaker pointed out to our group yesterday with
ကျွန်တော်တို့ရှေ့ဆက်သွားနေပါတယ်အကြံပြင်းကုန်ကြမ်းငွေဒေါ်လာ12ဘီလီယံကနေ15ဘီလီယံအထိရှိမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကနေကျွန်တော်တို့ကိုမနေ့ကပြောခဲ့ပါတယ်ဒါကြောင့်ဒီနယ်စပ်တိုင်းစောင်းမဲ့ကိစ္စကိုကို့ပါတာကိုဖြည့်ရှင်းဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်အဲဒီတော့ဒီကိစ္စရောတခြားကိစ္စတွေအပေါ်မှာပါတခြားနိုင်ငံတွေနဲ့သူ့ရဲ့ဆက်ဆံရေးကိုသမ္မတအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
Democrat Party လွှတ်တော်အမတ်တွေကတော့နေဆက်တတိုင်းတိဆောက်မဲ့ကိစ္စကိုကန့်ကွက်ထားပါတယ်
။ This is going to be one of those moments where the folks in Germany look back.
Mexico နေဆက်မှာတတိုင်းဆောက်မဲ့ကိစ္စဟာဂျာမန်လူထုကသူတို့ဘာလင်တတိုင်းကိုပြန်ပြီးတော့သတိရကြမျိုးဒုတိယကမ္ဘာစစ်အတွင်းအမေရိကန်မှာရှိနေတဲ့ဂျပန်တွေကိုခွဲခြားထားတဲ့ပုံစံမျိုးပြန်ပြီးတော့သတိရကြမျိုးဖြစ်စေပါတယ်
။ Mexico နေဆက်အနာနေထိုင်တဲ့အမေရိကန်ပြည်သူတွေကြားမှာလည်းတတိုင်းဆောက်မဲ့ကိစ္စအပေါ်မှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။တက္ကသပြည်နယ်ကချမ်ပိုင်ရှင်တအုပ်ကတော့သူတို့ပတ်ဝန်းကျင်မှာအိမ်နီးချင်းနိုင်ငံကလာတဲ့ရွှေပြောင်းအလုပ်သမားတွေကျူးလွန်တဲ့ရာဇဝတ်မှုတွေကိုရင်ဆိုင်ခဲ့ကြရတယ်လို့ပြောပါရယ်။ဒါကြောင့်အမေရိကန်ပြည်သူအများစုဖြစ်ချင်တဲ့ဆန္ဒတွေကိုထရမ့်ကတုံ့ပြန်ဆောင်ရွက်ပေးနေတယ်လို့အကက်ကက်တချို့ကလည်းပြောကြပါရယ်။ဝေဖန်သူတချို့ကတော့ဘလို့အကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တိဆောက်မဲ့နေဆက်တတိုင်းဟာရာဇဝတ်သားတွေကိုတားဆီးနိုင်မှာမဟုတ်ဘူးလို့ထောက်ပြခဲ့ကြပါရယ်ရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Facebook ကနေလည်းတိုက်ရိုက်နှာစင်နိုင်ပါရှင်ကျမတို့အစီအစဉ်တွေကို Radio Internet ကနေပြီးတော့တိုက်ရိုက်နှာစင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်သမ္မတ Trump အစိုးရလက်ထက်မှာအာဆီယံနဲ့ဆက်ဆံရေးရောနေသွားနိုင်ပါသလားအဲ့ဒီကိစ္စကိုလည်းကြည့်ကြရအောင်ပါနော်မနေ့ကအမေရိကန်လွှတ်တော်အမတ်တချို့ကနေအာဆီယံ Caucus လို့ခေါ်တဲ့အာဆီယံအရေးအဖွဲ့အာဆီယံအရေးအဖွဲ့ဆိုတဲ့အဖွဲ့မျိုးဖွဲ့စည်းလိုက်တဲ့ဖွဲ့စည်းလိုက်ပါတယ်ဒါဟာဒီအာဆီယံနဲ့ဆက်ဆံရေးယော့နယ်လာမယ့်ကိစ္စကိုစိုးရိမ်နေတာပါလားမနက်နံချမ်းကနေပြီးတော့အပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင
်အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျိုအာကွင်းကတ်စထရိုနဲ့အန်ဝက်နာတို့ကဇန်နဝါရီလ26ရက်ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်8000အရှာ10နိုင်ငံနဲ့ဖွဲ့စည်းထားတဲ့အာဆီယံအသင်းဟာကမ္ဘာစီးပွားရေးနဲ့ကမ္ဘာလုံခြုံရေးကိစ္စရပ်တွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပြီးအဲ့ဒီဒေသမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုသိနိုင်ဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးအရေးပါမှုကိုထိန်းထားနိုင်ဖို့လိုအပ်တယ်လို့အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုပူးတွဲတည်ထောင်သူအောက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်လွှတ်တော်အမတ်ဂျိုအာကွင်းကတ်စထိုကကြေညာချက်မှာပြောဆိုထားပါတယ်သမ္မတဟောင်းအိုဘားမားကတော့အာရှဒေသနဲ့ချိန်ဝင်ရှာညှိမဲ့မူဝါဒတစ်စိမ့်တစ်ပိုင်းအဖြစ်ဆယ်စုနှစ်နဲ့ချီပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တဲ့မြန်မာနိုင်ငံကိုလည်းနှစ်ကြိမ်တိုင်တွားရောက်ခဲ့တယ်လို့တန်တမန်ရေးစီးပွားရေးအရပြန်လည်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်။အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ရဲ့ကြေညာချက်မှာတော့စီးပွားရေးဥဆောင်မှုနဲ့နိုင်ငံရေးအရပွင့်လင်းမြင်သာမှုကအစလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအထိအရှိတောင်အာရှနိုင်ငံတွေနဲ့အမေရိကန်တို့ရဲ့စီးပွားရေးနဲ့လုံခြုံရေးအကျိုးစီးပွားတွေလို့လေးနက်တဲ့ကိစ္စရပ်တွေကိုအာရုံစိုက်သွားမှာဖြစ်တယ်လို့လည်းအဖွဲ့ကိုပူးတွဲတည်ထောင်သူနောက်တဦးဖြစ်တဲ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်အန်ဝက်နာကလည်းပြောဆိုထားပါတယ် အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဘက်မန်နေဂျာဦးလာဖုံမြင့်ကတော့ဒေတာရင်းအင်အားကြီးတရုတ်နဲ့အိန္ဒိယကိုရှင်ပြိုင်မှုအတွဲအာဆီယံနဲ့ဆက်ဆံရေးလိုအပ်ပြီးရှိနေပြီးသားအာဆီယံနဲ့ဆက်ဆံရေးကိုဆက်ထိန်းထားနိုင်မှုအတွဲဒီအဖွဲ့ရှိဖို့လိုအပ်တယ်လို့ယူဆပါတယ
် policy အတိုင်းဝိုင်းမှာရောစီးပွားရေးအတိုင်းဝိုင်းမှာရောပေါ့နော်သမရာအိုဘားမားလက်ထက်တုန်းကဒီ Asia Pivot ဆိုတဲ့အစီအစဉ်နဲ့တဆင့်ရှေ့တောင်အာရှဘက်ကို American ဘက်ကခရူးတဆိုင်များစွာပတ်သက်မှုရှိတယ်စီးပွားရေးဘက်ကပဲကြီးကြီးနိုင်ငံရေးဘက်ကပဲကြီးကြီးစည်ရေးရပဲကြီးကြီး P2P လို့ခေါ်တဲ့ People to People Diplomacy ရေးရပဲကြီးကြီးရှိခဲ့တယ်ဒီဥစ္စာကဒီတမရထရမ်ရဲ့လက်ထက်မှာရုတ်ရော့သွားမယ်ဆိုတော့သဘောထားပေါ့နော်ဒီ Washington စီးပွားရေးအတိုင်းဝိုင်းနဲ့ဒီ Policy အတိုင်းဝိုင်းကြမှာထွက်နေတယ်အဲ့တော့အဲ့လိုထွက်တဲ့အခါမှာ Imperial ဘက်ကဒီလိုမျိုးရှေ့အောင်အာရှပုံထားရှိရဲ့အင်အားနည်းသွားတဲ့အခါမှာလွှတ်တော်ဘက်ကနေလိုက်ဖို့လိုအပ်တယ်ဆိုတော့ဝါဒနံပါတ်1နံပါတ်2ကတော့ဒီအာဆီယံလွှတ်တော်အမတ်များဖွဲ့စည်းဆိုတာကိုလှုပ်ဖို့တိုက်တွန်းနေတာကြာပါပြီကျွန်တော်တို့တစ်နှစ်ကျော်ပြီဗျလွှတ်တော်မှာကျွန်တော်တို့တွန်းနေရတာအခုမှဒါတရားဝင်အတည်ပြုတဲ့သဘောထားဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေအောင်ပွဲတစ်ခုလိုတတ်မှတ်လို့ရတာပေါ့ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စီယိုရေးကာလမှာအရှိတောင်အာရှနဲ့ပတ်သက်လို့အလေးထားပြောဆိုတာမျိုးမရှိခဲ့သလိုအမေရိကန်အကျိုးစီးပွားကိုသာဦးစားပေးပြီးကုံသွယ်ရေးသဘောတူညီချက်တွေကနေထွက်ဖို့ရည်မှန်းထားတဲ့အတွက်ဒေတာရင်းနိုင်ငံတွေနဲ့ဆက်ဆံရေးပေါ်အများကအာရုံစိုက်လာကြတာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဥလဖုံမြင့်ကတော့
အခုဒါသမရထရမ်ရဲ့ယုံတက်စဉ်9ရက်ပဲရှိသေးတဲ့အချိန်မှာ TPP ကနေထွက်တဲ့ကိစ္စအားဒါအာဆီယံအတွက်စီးပွားရေးရှုထောင့်အနေနဲ့ကြည့်မယ်ဆိုရင်ဒါအများကြီးနဲ့နာမှုရှိပါတယ်။ဒါပေမဲ့အဲ့ဒါကလွဲရင်တော့ဒီသူ့ရဲ့ပြောဆိုမိန့်ခွန်းတွေကိုပဲကြည့်ပြီးတော့ဟိုအာဆီယံပဲဖြစ်ဖြစ် Asia Pacific တခြားလုံးပဲဖြစ်ဖြစ်ကဲအပေါ်ကိုသူ့ရဲ့သဘောထားကဥပမာနဲ့ဟိုတရား70ဒီဂရီလုံးဝလွဲသွားမယ်လို့တော့ကျွန်တော်တို့တသမတ်သုံးသပ်လို့မရပါဘူးခင်ဗျာ။ဘာလို့လဲဆိုတော့သူ့ရဲ့ဒီဆုံးဖြတ်ချက်တော်တော်များများကသူခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီးပဲဖြစ်ဖြစ်နော်စီးပွားရေး advisory council လို့ခေါ်တဲ့အကြံပေးအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်။အဲ့ဒါတွေရဲ့ဆုံးဖြတ်ချက်အဲ့ဒါတွေရဲ့အကြံပေးမှုအများကြီးပါဝင်လာပတ်သက်လာမှာဖြစ်ပါတယ
်။ဒါပေမဲ့လည်းအကဲခတ်တချို့ကတော့အရှိတောင်အာရှဒေသဟာပထဝီနိုင်ငံရေးအရာအရေးပါသလိုအထူးသဖြင့်ကမ္ဘာမှာအမေရိကန်ပြီးရင်စီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုထိန်းနိုင်ဖို့အဓိကကြတယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်ရှင်
။မနက်နာချမ်းပါရှင်။မကြာခင်တင်ဆက်မယ့်အမျိုးသမီးကဏ္ဍမှာတော့ Washington DC မှာစနေနေ့ကပြုလုပ်ခဲ့တဲ့အမျိုးသမီးများချီတက်ပွဲမှာပါဝင်ခဲ့ကြသူတွေရဲ့အမှတ်တရပြောဆိုချက်တွေကိုကြားဖို့ရှိပါတယ်ရှင်။
တော်တော်ရှင်များရှင်အနေနဲ့အရသာဆိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအာဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရခန်းစာသစ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးတယ်လဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အာဂတိလိုက်စားမှုပြဿနာကိုတိုက်ဖြတ်ရေးမှာဘာတွေလုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ညအစီအစဉ်မှာတင်ဆက်မယ့်စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။စနေနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဘက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါ So what today means is that we are far from the end Today marks the beginning
ဒါကတော့ Washington DC မှာကျင်းပခဲ့တဲ့2019အမျိုးသမီးများချီတက်ပွဲနဲ့ပတ်သက်လို့ပြောပြထားတဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါရှင်။ဒါအပြင်သိပ္ပံတဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ရှားဖောင်တဲ့မနနာချန်တို့ကကောက်နှုတ်တင်ပြမှာပါရှင်။
မြန်မာရေကာတာတိဆောက်ရေးအပေါ်တရုတ်ကသူတော်ကောင်းရောင်ဆောင်ခြင်းဆိုတဲ့ဆောင်းပါးကောင်းစဉ်နဲ့ The Diplomat စာဆောင်မှာဖော်ပြထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။တရုတ်နိုင်ငံဟာသူတို့ရဲ့နိုင်ငံပိုင်နဲ့အတွင်းကနှုမြင့်ရဲ့ဂေဟစနစ်တွေကိုထိမ့်သိမ်းစောင့်ရှောက်နေတယ်လို့ဆိုပေမဲ့မြန်မာနိုင်ငံဘက်ချမ်းကသူတို့ရဲ့လှုပ်ဆောင်ချက်တွေနဲ့တခြားစီလိုဖြစ်နေတယ်လို့ဆောင်းပါးကိုအစအချီရေးသားထားပါတယ်။တရုတ်နိုင်ငံမှာနှုမြင့်လို့ခေါ်တဲ့တန်လွင်မြင့်အထက်ပိုင်းကရေကာတာတိဆောက်ရေးကိုချင်းလျထားဖို့မကြာခင်ကပဲတရုတ်ကဆုံးဖြတ်ချက်ချခဲ့တာပါ။ဒါဟာမြန်မာနိုင်ငံတိုင်းရင်းသားနယ်မြေဒေသအတွင်းမှာရှိတဲ့တန်လွင်မြင့်အောက်ပိုင်းကသူတို့ရဲ့ရေကာတာတိဆောက်မဲ့စီမံကိန်းတွေနဲ့ရှင်းနောက်မညီသလိုဖြစ်နေပါဗျ။တကယ်တော့နှုမြင့်ပေါ်ရေကာတာတိဆောက်မဲ့စီမံကိန်းတွေရဆိုင်လိုက်ခြင်းရဲ့အဓိကအချက်ကတော့တရုတ်နိုင်ငံဟာငလင်အန်ဒီရဲ့ကိုစိုးရိမ်ရလို့ဖြစ်ပါတယ်။နောက်တစ်ခုကတရုတ်နိုင်ငံယူနန်ပြည်နယ်အတွင်းကနှုမြင့်ခေါ်တန်လွင်မြင့်အထက်ပိုင်းဒေသတဝိုက်မှာအမျိုးသားဥယျာဉ်တိဆောက်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းတန်လွင်မြင့်အောက်ပိုင်းကရေကာတာတိဆောက်မှုရဆိုင်ပြီးအမျိုးသားဥယျာဉ်တိဆောက်ဖို့လှုပ်ဆောင်ချက်တွေနဲ့တူညီနေတာဖြစ်ပါတယ်။လက်ရှိ NLD အစိုးရဟာတဘာဝပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်ပညာရှင်တွေတိတ်မရှိသေးသလိုဒေါအောင်ဆန်းစုကြည်ကလည်းကျင်းဝတ်နဲ့ညီတဲ့ရင်းနှီးမြှုပ်နှံမှုတွေပြန်ပြည့်ညံစွမ်းအင်တဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြောမယ်ဆိုရင်တန်လွင်မြေပေါ်ကတရုတ်ရဲ့လှုပ်ဆောင်ချက်တွေကိုထုတ်ဖော်ပြောဆိုရမှာဖြစ်တဲ့အတွက်ဒါဟာဘာကိုပြသနေလဲဆိုတော့မြေဆုံတဲ့တန်လွင်မြေဆိုင်ရာမူဝါဒတွေချမှတ်ရင်အမာရွင်းမရှိအောင်အထူးသတိထားဆောင်ရွက်ရမယ့်ကိစ္စဖြစ်တဲ့ဆိုတာကိုပြသတဲ့အကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်
ဒေါ်ဆန်းစုကြည်အုပ်ချုပ်မှုအောင်ယုံကြည်မှုကြဆင်းလာတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာပါသုံးသပ်ချက်ဆောင်းပါးကိုပြောပြချင်ပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရလို့လူထုတွေအယံပြော်ပြီးအပြောင်းလဲအတွက်မျှော်လင့်ချက်တွေကြီးမားခဲ့ပေမဲ့နိုင်ငံတော်အတိုင်ပင်ခံဆိုတဲ့ယာတူးကိုဖန်တီးပြီးတဲ့နောက်စစ်တပ်နဲ့နှီးစပ်လာပြီးတိုင်းရင်းသားလူနည်းစုတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းလာတဲ့အတွက်ဝေဖန်စရာတွေဖြစ်ခဲ့ရတဲ့အကြောင်းဆောင်းပါးရှင်ဦးထွန်းအောင်ကျော်ကအစချီရေးသားထားပါတယ်ဒါဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးရည်မှန်းချက်ကိုထိခိုက်စေတယ်လို့လည်းထောက်ပြထားပါတယ်တချိန်က NLD ရဲ့မဟာမိတ်ဖြစ်ခဲ့မှုတဲ့တိုင်းရင်းသားတွေနဲ့နိုင်ငံရေးပါတီတွေကဆိုရင်ကိုကျိုးစီးပွားကာကွယ်ဖို့အတွက်စစ်တပ်ကခင်းပေးတဲ့လမ်းကိုဒေါ်စုရှောက်လန်းနေတယ်လို့မြင်ကြသလိုစစ်ဘိုလ်ချုပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်တဲ့ဒေါ်စုရဲ့ view ဟာကတိုင်းရင်းသားအဖွဲ့တွေရဲ့သူ့ပုံမယုံကြည်မှုတွေတိုးလာစေတယ်လို့လည်းဆိုထားပါတယ်အစိုးရတက်တန်းတနှစ်ပြည့်ကနီးလာပြီဖြစ်ပေမဲ့မြေယာသိမ်းဆိတ်မှုလို့မဖြစ်ရှင်းနိုင်သေးတဲ့ပြဿနာတွေရှိနေသေးဖြစ်တယ်လို့တရားရေးစနစ်အားနည်းမှုကုန်စည်နှုန်းကြီးမြင့်မှုနဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုလို့ပြဿနာတွေလည်းရှိနေတာဖြစ်ပါတယ်။ဒါ့အပြင်အတွေ့အကြုံရှိတဲ့ဝန်ကြီးတွေနဲ့အမတ်တွေကဘာတွေလုပ်ရမှန်းမသိတဲ့အပြင်အမားလုံးမိမာနဲ့အထက်လူကြီးတွေညွန်ညင်မာကိုကြောက်နေတာတွေကြောင့်အစိုးရရဲ့ပထမရက်တရားအတွင်းအောင်မြင်မှုတွေတိတ်မရခဲ့ဘူးလို့လည်းဆောင်းပါးရှင်ကဝေဖန်ထားပါတယ်။အဆုံးသတ်မှာတော့မဖြစ်မနေမေးရမယ်မေကွန်းကဒေါအောင်ဆန်းစုကြည်အနေနဲ့ဒီခက်ခဲအားလုံးကိုကြော်လွှားပြီးတိုင်းရင်းသားတွေဒီမိုကရေစီအင်အားစုတွေနဲ့စီလုံးနိုင်မလားဆိုတာနဲ့စောင်းမအုံညှိကုံးချုပ်ထားပါလေရှင်
။ရှားဖောင်နဲ့မနန္ဒာချန်တို့ကပြောပြသွားတာပါ။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပါရှင်။
ဒီနေ့မြန်မာပြည်မှာ idiom အသုံးကတော့ street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S T R E E T street ကလမ်း S M A R T smart ကညံကောင်းတာထက်မြက်တာဆိုတော့ Sprite ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအသုံးများတယ်ရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လည်းရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးရပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today.He is street smart and knows how to get along with people.
Tony ha ဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူလူရည်လေသူသွားတလာတသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလန်တန်ရဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါရနော်အခုဆက်လက်ပြီးဒေါ်လာလာတန်းတင်ဆက်မဲ့အမျိုးသမီးကဏ္ဍမှာတော့လူ9သိန်းလောက်တက်ရောက်ခဲ့တဲ့ဝါရှင်တန်ဒီစီမှာကျင်းပခဲ့တဲ့2019အမျိုးသမီးများချီတက်ပွဲအကြောင်းကြားရမှာပါတမိုင်းမှာအမေရိကန်တမိုင်းမှာလူအများဆုံးပါဝင်ခဲ့တဲ့ချီတက်ပွဲဖြစ်လဲစံချိန်တင်ခဲ့တာပါဒီချီတက်ပွဲမှာပါဝင်ခဲ့တဲ့သူတွေရဲ့အမှတ်ရစရာပြောဆိုချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
Women's rights are human rights
Women's rights are human rights
ဆက်ကွန်မြေတီမြာချီတက်ပွဲလို့နာမည်ချိခဲ့တဲ့ချီတက်ပွဲကကျွေးကြော်တန်တချို့ပါပဲဒီချီတက်ပွဲကြီးကိုမြို့တော်ဝါရှင်တန်ဒီစီမှာဇန်နဝါရီလ21ရက်နေ့က Independence လမ်းမကြီးတလျှောက်ကျင်းပခဲ့ရမှာအမျိုးသမီးအမျိုးသားလူမျိုးပေါင်းစုံဘာသာပေါင်းစုံအ ਨੇ စုံလူ9သိန်းလောက်ပါဝင်ခဲ့ပြီးအလားတူချီတက်ပွဲမျိုးအမေရိကန်ရဲ့တခြားမြို့ကြီးတွေမှာ408ခုရှိခဲ့ပြီးတခြားနိုင်ငံပေါင်း82နိုင်ငံတို့မှလည်းချီတက်ပွဲပေါင်း168ခုကိုကျင်းပခဲ့ပြီးတစ်ကမ္ဘာလုံးပါဝင်လှူရှားခဲ့သူပေါင်း 4.8 သန်းရှိခဲ့တယ်လို့ခန့်မှန်းကြပါတယ်။ဒါကြောင့်လည်းဒီချီတက်ပွဲဟာ1960နဲ့1980ခုနှစ်များကဗီယက်နမ်စစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲနောက်ပိုင်းအကြီးအမားဆုံးနိုင်ငံရေးလူထုစုဝေးပွဲကြီးဖြစ်တယ်လို့တမိုင်းတင်ခဲ့တာလည်းဖြစ်ပါတယ်။The Women's March ချီတက်ပွဲကြီးဘာကြောင့်ဖြစ်လာရသလဲဘယ်လိုစတင်ခဲ့တာလဲလို့မေးစရာရှိပါတယ်2016နိုဝင်ဘာ10ရက်အမေရိကန်သမ္မတရွေးကောက်ပွဲကြီးမှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ Democrat Party သမ္မတလောင်း Hillary Clinton ကို Republican Party သမ္မတလောင်း Donald Trump ကအနိုင်ရရှိလိုက်တဲ့အပေါ်တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်ခဲ့ရကအထူးသဖြင့်စောစောပိုင်းရွေးကောက်ပွဲမဲဆွဲလှုပ်ရှားစဉ်တွေမှာသမ္မတလောင်းဘဝနဲ့ Trump ကအမျိုးသမီးတွေလူနည်းစုတွေပေါ်တင်ချစော်ကားတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တဲ့အတွက်လေအမျိုးသမီးတွေကမချေမနဖြစ်ခဲ့ကြတဲ့အတိုင်းသူအနိုင်ရတယ်ဆိုတော့စိတ်ပြတ်မှုတွေစိတ်တက်ချမှုတွေထွက်ပေါ်ခဲ့ရကခုလိုချီတက်ပွဲကျင်းပဖို့တုံ့ပြန်မှုထွက်ပေါ်ခဲ့တာဖြစ်ပါတယ်အဟွာယီပြည်နယ်ကကျောင်းဆရာမတူဖြစ်သူ Teresa Shook ကသူ့ Facebook မှာ Watch the Mass ဆန္ဒပြကြရအောင်လို့ မိတ်ဆွေတင်ငယ်ချင်းတွေကိုဖိတ်ခေါ်ခဲ့ရကနေအမျိုးသမီးတောင်ပေါင်းများစွာတို့ကပါဝင်ဖို့စိတ်အားထက်သန်မှုပြခဲ့ကြရကနေအခုလိုလှုပ်ရှားမှုကြီးစတင်ခဲ့တာလည်းဖြစ်ပါတယ်တကယ်တော့လေဒီလှုပ်ရှားမှုကြီးကိုစတင်ခဲ့ကြသူတွေကအမျိုးသမီးများအခွင့်အရေးတွေဖြစ်တဲ့ပြည်ထရေးဖြစ်ချပိုင်ခွင့်မျိုးပွားမှုဆိုင်ရာကျန်းမာရေးပြုစုစောင့်ရှောက်မှုရရှိခွင့်လူမှုရေးနဲ့လူခွင့်ဆိုင်ရာတရားမျှတမှုရရှိရေးစသဖြင့်ပြင်လူမျိုးအသားအရောင်းကြမ်းမကိုယ်ွယ်တဲ့ဘာသာစသဖြင့်နဲ့ပတ်သက်ပြီးတန်းတူအခွင့်အရေးရရှိဖို့ခုတက်လာတဲ့ Republican သမ္မတ Donald Trump အစိုးရကိုထိရောက်စွာအမှားစကားပါလို့တဲ့အတွက်လေဒီလိုဆန္ဒပြမှုကြီးအတိုင်းအတာကြီးမားခဲ့တာဖြစ်ပါတယ်ခန္ဓာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း John Kerry အပါအဝင်နာမည်ကြီးအမှုပညာရှင်တွေအမျိုးသမီးအကျိုးတော်ဆောင်တွေတက်ရောက်ခဲ့ကြပြီးမိကွန်းတွေတည်တည်ပြောခဲ့ကြပါတယ်။သူတို့ပြောခဲ့ကြတဲ့အချက်တွေနဲ့မှတ်သားစရာတချို့တွေကိုကောက်နှုတ်တင်ပြလိုပါတယ်။ Gloria Steinem ကတော့အမေရိကန်ပြည်ထောင်စုမှာအထင်ကြီးအမျိုးသမီးအကျိုးတော်ဆောင်ဖြစ်ပါတယ
်။ The Constitution does not begin with I the President, it begins with we the people.
ကျမတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကျွန်ုပ်သမ္မတဆိုတဲ့စကားနဲ့အစချီထားတာမဟုတ်ပါဘူး။ကျွန်ုပ်တို့နိုင်ငံသားတွေဆိုတဲ့စကားနဲ့အစချီထားတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဝါရှင်တန်မှာတောင်းနှစ်ချီချီတက်လာကြတဲ့လူတွေအနေနဲ့တူးဖြစ်ရတာကျွန်မဂုဏ်ယူပါတယ်။ကျွန်မရှင်းရှင်းလင်းလင်းပြောလိုတာကတော့ကျွန်မတို့တွေဟာဒီမိုကရေစီအတွက်ဆက်လက်ကြိုးပမ်းသွားကြရမယ်။ကျွန်မတို့တွေဟာလူသားတွေဖြစ်ကြတယ်။လူမျိုးကြမ်းမအစဉ်အတန်းစသဖြင့်နဲ့ခွဲထားတာမဟုတ်ပါဘူးလို့Gloria Steinem ကသမ္မတ Trump ကိုရည်ရွယ်ပြီးပြောကြားသွားတာဖြစ်ပါတယ်။သမိုင်းတင်ချီတဲ့ပွဲကြီးမှာအထင်ကြီးအမှုပညာရှင်တွေလည်းတက်ရောက်မိကွန်းပြောခဲ့ကြရမှာနာမည်ကြီးရုပ်ရှင်မင်းသမီးအဆိုတော် Madonna လည်းပါဝင်ခဲ့ပါတယ်
။ So what today means is that we are far from the end. Today marks the beginning. The beginning of our
ဒီနေ့ချီတဲ့ပွဲအဓိပ္ပာယ်ကတော့ပန်းနိုင်ဟာဆုံးကမတိုင်သေးဘူးဆိုတာပါပဲဒီကနေ့ကျမတို့ရဲ့လှုပ်ရှားမှုနဲ့စတင်လိုက်တာပါလွတ်လပ်ခွင့်ကိုကျမကိုဖန်တီးနိုင်ခွင့်တန်းတူအခွင့်အရေးခံစားခွင့်အတွက်တိုက်ပွဲဝင်ကြပါစို့ဒီအမှောင်ခင်းတဲ့လမ်းကိုစတင်ရမှာခြေတလမ်းစီလှမ်းတိုင်းတက်တိဝင်ကြပြီးမကြောက်ဘူးဆိုတာကိုပြသကြပါစို့
မဒေါ်နာက express yourself ကိုစန္ဒကိုထုတ်ဖော်ကြပါဆိုတဲ့သူ့ရဲ့နာမည်ကြီးတည်သိနေလေဖြောပြီးလိုက်ပြီလေနောက်ထပ်မိကွန်းပြောခဲ့သူတူကတော့နာမည်ကြီးရုပ်ရှင်မင်းသမီး model နဲ့အဆိုတော်လည်းဖြစ်တဲ့ Scarlett Johansson ပါပဲ
Once the heaviness began to subside, I realized that an opportunity has presented itself to make real long-term
ရွေးကောက်ပွဲရလဒ်တွေကြောင့်ခံစားရတဲ့ပူပင်သောကစိတ်တွေတဖြည်းဖြည်းကျော်လာတဲ့အခါကျမတို့စိတ်ထဲမှာဖြစ်ပေါ်လာတဲ့ခံယူချက်ကအမေရိကန်နိုင်ငံသားတွေရဲ့အနာဂတ်အရေးအတွက်သာမကရှေးရှေးခံမဲ့စစ်မှန်တဲ့ပြောင်းလဲမှုအတွက်ကြိုးပမ်းကြရမယ်လို့သဘောပေါက်လာခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ကိုလူအဖွဲ့အစည်းရဲ့တရောင်းတနေရာကနေပါဝင်လှုပ်ရှားကြရမယ်တာဝန်ရှိပါတယ်။ဒီအပူအပင်ဝင်ထုတ်ကြီးကြောင့်စိတ်ဓာတ်မကျပါနဲ့။ကြမ်းကြမ်းခိုင်ရက်တီခြင်းအဖြစ်ပါဝင်ကူညီကြပါ။
Alicia Keys ကတော့လူမဲနာမည်ကြီးအဆိုတော်နဲ့မြို့ရှိမင်းသမီးဖြစ်ပါတယ်။
We are mothers. We are caregivers. We are artists. We are activists.
ကျမတို့တွေဟာမိခင်တွေ။ဦးမင်းမစွမ်းဖြစ်သူတွေကိုစောက်ရှောက်သူတွေ။အနုပညာရှင်တွေ။လှုပ်ရှားသူတွေ။စီးပွားရေးလုပ်ငန်းရှင်တွေ။ဆရာဝန်တွေ။ကုန်သည်လုပ်ငန်းနဲ့ဆက်မှုနည်းပညာမှာခေါင်းဆောင်တွေဖြစ်ကြပါတယ်။ကျမတို့အမျိုးသမီးတွေရဲ့စွမ်းပကဟာအတိုင်းအဆမရှိပါဘူး။ဒါကြောင့်ကျမတို့တွေဘဝတိုးတက်ရေးအတွက်စီးလုံးညီညွတ်စွာလှုပ်ရှားကြမှာဖြစ်ပါတယ
်ဒီ Women's March အမျိုးသမီးများချီတက်ပွဲကိုအစကနဦးကအမျိုးသမီးတန်းချီတက်ပွဲလို့အမည်ပေးပြီးလူမဲပြည်သူအခွင့်အရေးခေါင်းဆောင် Martin Luther King Jr. ရဲ့တမိုင်းဝင် I have a dream မေကွန်းပြောကြားတဲ့နေရာဖြစ်တဲ့လွတ်တော်ရှိမြခင်ပြင်ကြီးမှာ March လာကြရင်ကျင်းပဖို့ရည်ရွယ်ထားတာဖြစ်ပါတယ်ဒါပေမဲ့လို့လေသမ္မတ Trump ရွေးကောက်တင်မြောက်ခံရတဲ့အခါမှာတော့မျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာကိုပြသလို့တဲ့အတွက် ခုလိုသမရကျန်းသစ္စာကျင်းဆိုပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့21ရက်နေ့မှာကျင်းပမှုဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ဝါရှင်တန်မှာသမကတခြားမျိုးကြီးတွေမှာလည်းကျင်းပခဲ့ရမှာဒီမိုကရက်သမရလောင်းဖြစ်ဖို့ကြိုးပမ်းခဲ့သူ Bernie Sanders ရဲ့ Vermont ပြည်နယ် Montpelier မြို့တော်မှာလည်းကျင်းပခဲ့ရမှာBernie Sanders ကိုယ်တိုင်ချစ်တဲ့ပွဲမှာပါဝင်ခဲ့ပြီးမိကုံးပြောကြားခဲ့ပါတယ
်။ We are not going to retreat on women's rights, on immigration rights, on
ကျွန်တော်တို့အနေနဲ့အမျိုးသမီးများအခွင့်အရေးအခြေချလာရောက်နေထိုင်သူတွေအခွင့်အရေးအလုပ်သမားအရေးကျန်းမာရေးပြည်သူဆောင်ရှားမှုအခွင့်အရေးလူမျိုးရေးတရားမျှတမှုရရှိရေးရာသီဥတုပြောင်းလဲမှုပတ်ဝန်းကျင်ထိန်းသိမ်းရေးတို့မှာကျွန်တော်တို့ကြိုးပမ်းချက်တွေကိုဆော့သွားမှာမဟုတ်ပါဘူး။ဒါကြောင့် Mr. Trump အတွက်သတင်းစိုးကျွန်တော်ပြောပြစီကျွန်တော်တို့ကိုသွေးခွဲလို့မရနိုင်ပါဘူ
း American သမိုင်းမှာလူအများဆုံးပါဝင်ခဲ့တဲ့ချီတဲ့ပွဲတွေနဲ့တခုပါဝင်ဖြစ်တဲ့ဒီ Washington Women's March ကိုစီရင်ခဲ့သူတွေကသမိုင်းတင်တဲ့ဒီချီတဲ့ပွဲကြီးကနေရရှိခဲ့တဲ့အခုလိုအချိန်ဟုန်ကိုဆက်အားကောင်းစေဖို့အတွက်သမ္မတ Trump ရဲ့ပထမရည်တရာအတွင်းလှုပ်ဆောင်ချက်10ခုယူဖို့လှုပ်ရှားမှုဖြစ်တဲ့10 actions for the first 100 days season ဆိုတဲ့လှုပ်ရှားမှုကိုစတင်လိုက်ပါတယ်။ပထမခြေလှမ်းကတော့ကိုယ်တက်ဆိုင်ရာလွှတ်တော်အမတ်တွေထံကိုကိုယ်အတန်ကိုကြားစီဖို့ကိုယ်ရေးလိုတာကိုရေးပြီး postcard တွေပို့ဖို့အားပေးတဲ့အရေးယူဆောင်ရွက်မှုပဲဖြစ်ပါတယ်။ဒီလှုပ်ရှားမှုကိုဆက်ရက်တိုင်းမှာအရေးယူဆောင်ရွက်မှုအသစ်တစ်ကြိမ်ပြုလုပ်သွားမှာဖြစ်တဲ့အကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
စနေနေ့နေ့ခင်းအစီအစဉ်အတွက်အခုဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့ဆောက်လို့ရင်မှအသုံးတက်လာတဲ့ Asbestos လို့ခေါ်တဲ့ကြောက်ကွင်းရဲ့အန္တရာယ်ကိုသဘာဝဝန်းကျင်အင်ဂျင်နီယာတို့အကြီးကပြောပြပေးမှာပါကျောက်ကွန်းဟာအမြင့်ပုံဆောင်ခဲတွေပါတယ်သဘာဝဆီလီကာကျွန်းထွက်ပါအမျိုး6မျိုးရှိပြီးအမြင့်ပုံဆောင်ခဲလေးတွေအယံကိုလိုက်ပြီးနာမည်ပေးလို့ရှိပါတယ်အဖြူအောင်ဖြစ်တဲ့ White Asbestos က Chrysotile ဖြစ်ပြီးအပြာရောင် Blue Asbestos က Crossidolite ဖြစ်ပါတယ်အမျိုးရောင် Amosite အပြင်အစိမ်းရောင် Asbestos တွေလည်းရှိပါတယ်ဒီကြောက်ကွန်းတွေကိုမိုင်းတူးလာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း4000ကျော်ကတည်းကပါဖွံ့ဖြိုးပြီးနိုင်ငံတွေမှာသုံးစွဲဖို့အတွက်တားမြစ်ထားတဲ့ကြောက်ကွန်းကိုမြန်မာအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကအခုထိသုံးနေကြဆဲဖြစ်ပါတယ်ဒီကြောက်ကွန်းကိုဘာကြောင့်သုံးဖို့အတွက်သဘောကျကြတာပါလဲ
သူကအပူခံနိုင်တဲ့တို့တဲ့ကြောင့်မလို့ခံတဲ့ကာဝေးမှုပစ္စည်းအနေနဲ့သုံးတယ်အများပြည်သူတွေသုံးတဲ့အဆောက်အဦတွေမှာမိခံနိုင်အောင်ဖြန့်ပေးတဲ့အရာအဖြစ်နဲ့သုံးတယ်။နောက်ပြီးတော့မော်တော်ကားတွေမှာဗရိတ်တုံးတွေမှာအနာသအကွတ်ဖြစ်လဲသုံးကြတယ်။အိမ်ခေါင်းမိုးမိုးတဲ့အခါမှာသုံးတဲ့ပြီးသားမြေရှိတယ်။နောက်ပြီးတော့ပိုက်တွေလုပ်တဲ့ပြီးသားမြေရှိတယ်။အဲ့ပြီးသားမြေတွေမှာကြံ့ခိုင်အားကောင်းမှုအတွက် Asbestos ကိုအဖြစ်ခံပစ္စည်းဖြစ်သုံးကြတယ်။မီးခံအဝင်လုပ်တဲ့အခါမှာလည်းအမြင်ဖြစ်သုံးကြတယ်။ Asbestos ကအမြင်နေဖြစ်တယ်။အမြင်နေဖြစ်တော့သူတို့ကိုတွန်းတင်းကြကြသုံးကြပေမဲ့သူတို့ရဲ့ဆိုးကျိုးတွေကိုတိလာကြတဲ့အတွက်ကြောင့်မလို့1980နောက်ပိုင်းမှာတိတ်ပြီးမသုံးတော့ဘူး။အသုံးကကျလာတယ်
။ကြောက်ခွင်းရဲ့ထူးခြားတဲ့မီးဒဏ်၊ရာသီဥတုဒဏ်ခံနိုင်တဲ့ဂုဏ်သတ္တိတွေနဲ့ဝန်အားခံနိုင်ရရှိတာတွေအပြင်ဈေးကလည်းတိတ်ပြီးတက်တာတော့မဟုတ်ဒီ16ရာစုနှစ်လောက်ကစပြီးတွင်တွင်ကြဲကြဲတုံးလာကြတဲ့ကြောက်ကွန်းကိုအခုတုံးဖို့အတွက်ဘာကြောင့်ကြောက်လာကြပါသလဲ
အဖြူရောင်ဖြစ်တဲ့ Asbestos က Chrysotile မျိုးဟာကင်ဆာတစ်မျိုးဖြစ်စေတယ်မတမ်းမလည်းဖြစ်ခဲတဲ့ကင်ဆာမျိုးနောက်ပြီးတော့ကုလို့လည်းမရတဲ့ကင်ဆာ Mesothelioma လို့ခေါ်တယ်အဲ့ဒါဘယ်မှာဖြစ်တယ်လဲဆိုရင်ရင်ဘတ်ထဲထဲမှာရင်ဘတ်ကိုအနားကွတ်ထားတဲ့နော် lining ပေါ့နော် lining နဲ့ပိုက်ထဲကအခေါင်းထဲမှာပိုက်ခေါင်းထဲမှာဖြစ်ကြတယ်အဆုတ်ကအမေးပါကိုလည်းကင်ဆာဖြစ်တယ်။အဲ့ဒါလည်းဖြစ်လာတဲ့အတွက်ကြောင့်မလို့အသုံးအပတန်မှကျသွားတာဖြစ်တယ်။အပြာရောင်နဲ့အညူရောင်ကတော့အဖြူရောင် Asbestos ဆာလို့ရှိရင်သူကပိုပြီးဖြောင်းတယ်၊ပါတယ်။အမြင်ကလည်းနည်းနည်းပိုတိုတယ်။အဲ့တော့ကြောင့်မလို့သူကအဆုတ်နှမ်းချောင်းတွေကိုသူကတခါနဲ့ဝင်သွားလို့ရတယ်။ဝင်သွားလို့ရပြီးတော့အဲ့ဒီမှာကင်ဆာဖြစ်ဖို့အားပိုပြီးတော့ပြင်းတယ်။အဲ့လိုမျိုးကင်ဆာမဖြစ်ဘူးဆိုလို့ရှိရင်လည်း Asbestos ကရောဂါတစ်မျိုး Asbestosis လို့ခေါ်တယ်။ပါလဲဆိုတော့ Asbestos မှာရှိတဲ့အမြင်တွေကအဆုတ်ထဲကိုရောက်သွားတာ ဒီလိုရောက်သွားလဲဆိုရှူလိုက်လို့ရောက်သွားတာကျူလိုက်လို့ရောက်သွားတယ်နောက်ပြီးတော့အဲ့အမြင်နေနဲ့ခန္ဓာကိုယ်ကအကျရှိသောထိတွေ့မှုရှိတဲ့အကြောင်းလို့ဖြစ်တာအဆုတ်မှာရှိတဲ့ဇီဝပစ္စည်းအစုလေးတွေပေါ့နော်အတ္တရှုတွေကအမာရုပ်တွေဖြစ်လာတယ်အတ္တရှုတဲ့ခါမှလည်းဟိုက်လာမယ်ခက်ခဲလာမယ်လူတစ်ယောက်ကချက်ချင်းတစ်ခါလေးမဖြစ်ဘူးဒီအဆုတ်ထက်မှဆိုလို့ရှိရင်လေပြုံတွေကနော်အကြီးတွေရောမကောက်အသေးလေးတွေလည်းရှိတယ်အဆုတ်အတွင်းမှာ cell တွေမှာလည်းလေအိတ်ကလေးတွေရှိတယ်အဲ့တော့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုအနောက်ရွက်တွေဖြစ်စေတယ် as well so အမြင်တွေကိုရှုရအပြင်အဲ့လူတယောက်ကစီးနေတဲ့တောက်မယ်ဆိုရင်အဲ့နှစ်ခုပေါင်းလိုက်တဲ့ကြောင်ဖြစ်လာတဲ့ကင်ဆာဖြစ်နိုင်စေတဲ့အားကပိုပြီးတော့များတယ
်။ကြောက်ခွန်းကိုရှူရှိုက်မိသူတွေမှာယောဂါဖြစ်ပွားမှုဟာချက်ချင်းမသိလာတဲ့အတွက်ဂရုမစိုက်မိတာကများပါလေ။တကယ်တော့သဘာဝအလျောက်တွေ့ရလို့ရှိတဲ့ဒီကြောက်ခွန်း6မျိုးစလုံးကိုကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ပစ္စည်းဖြစ်နေသတ်မှတ်ထားပါလေ။သူနဲ့ထိတွေ့မှုရှိသူသေဆုံးနှုန်းဟာတစ်နှစ်ကိုတသိန်းလောက်ရှိတယ်လို့သတင်းထုတ်ပြန်ထားတဲ့ILO အလုံသမားအဖွဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ဆေးသုတေသနအဖွဲ့တွေပြင်နိုင်ငံပေါင်း50ကျော်ကပါသူ့ကိုမတုံးဆွဲဖို့အတွက်တားမြစ်ထားပါတယ်။တားမြစ်မှုတွေလုပ်တဲ့နိုင်ငံတွေရှိတယ်လို့တင်းကျပ်တဲ့စီကံတွေနဲ့ခွင့်ပြုတဲ့နိုင်ငံတွေလည်းရှိပါတယ
်။လုံးဝတားမြစ်ထားတဲ့ကျန်းမာ EU နိုင်ငံတွေနဲ့ Australia တွေလည်းပါတယ်။သို့တော်လည်း American မှာကတော့သူတားမြစ်ထားတာတော့မရှိဘူး။asbestos ကိုဘယ်လိုကင်တွေဆောင်ရွက်ရမယ်ဆိုတော့သတ်မှတ်ချက်တွေတော့ရှိတယ်။ဒါပေမဲ့လည်းအမေရိကန်မှာဆိုလို့ရှိရင် asbestos ပတ်သက်တဲ့ပစ္စည်းအစ်စ်တွေတော့မထုတ်ရပါဘူး။သူတို့ဖြင့်အကြောင်းနေမှာဆိုလို့ရှိရင် asbestos ကိုဘယ်လိုထိန်းသိမ်းမယ်ဆိုတော့အစီအစဉ်ကိုဆွဲရတယ်။အဆောက်အဦတွေကိုပြင်တာဖြတ်တာပဲဖြစ်နေဘယ်လိုကင်တွေထိန်းချုပ်မယ်ဆိုတာအစီအစဉ်တွေလုပ်ရတာဖြစ်တယ်။ပါမစ်တွေပါယူရတယ်။ asbestos ကိုတတိချက်ကြာဖယ်ထုတ်ပြနိုင်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေသုံးရတယ်။
မြန်မာနိုင်ငံမှာကြောက်ခွန်းကို1990နှစ်တွင်မှာအစိုးရအဆောက်အဦတွေဆောက်လို့ရမှာတွင်တွင်ကျကျသုံးခဲ့ပြီး2004ခုနှစ်လောက်မှာတော့မိုင်းတူးတာတွေပါရက်ခဲ့တာပါဒါပေမဲ့နိုင်ငံရခြားကတင်ပို့တဲ့ကြောက်ခွန်းတွေကိုသုံးနေစေဖြစ်ပါတယ်ဒီကြောက်ခွန်းကိုမြန်မာနိုင်ငံမှာမသုံးသင့်ဘူးလို့အကြံပေးပါတယ
်ပမာပြည်မှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်သေးတဲ့အကြောင်းမလို့ asbestos ဖယ်ရှားဖို့ကျွမ်းကျင်တဲ့အတတ်ပညာရှင်တွေလည်းမရှိသေးဘူး asbestos အဆောက်အဦတွေမှာရှိသားမရှိသားဆိုစမ်းသပ်ဖို့ဤပညာလည်းမရှိသေးပါဘူး
မြို့တော်ခမ်းမနဲ့ဖူးကြီးရေကာတာတွေအပါအဝင်အဆောက်အဦတော်များများမှာဒါကိုသုံးဆွဲခဲ့ပေမဲ့မှတ်တမ်းမှတ်ရာကောင်းကောင်းမရှိတဲ့အတွက်သူ့ရဲ့အန်ဒီယေကိုကာကွယ်ဖို့လုပ်ရမှာအခက်အခဲတွေရှိနိုင်ပါတယ်။ဒါကြောင့်အစိုက်တဲ့အန်ဒီယေကိုအများသိလာအောင်ပညာပေးရမှာပါ။
asbestos ရဲ့အန်ဒီယေကိုလူတွေများများသိလာအောင်ပြောပြဖို့လိုတယ်။ဥပမာအလုပ်သမားတွေကားဆိုလို့ရှိရင်ကားပရင်းနဲ့ပတ်သက်ပြီးလုပ်ကင်နေတဲ့လူတွေ၊ engineer တွေရှိတယ်။ engineer တွေကအဆောက်အဦတွေကိုဖြည့်ရမယ်၊ပြင်ရမယ်။အလုပ်သမားတွေရှိတယ်။သူတို့တွေကို asbestos ရဲ့အန်ဒီယေကိုတေချာသိလာအောင်ပြောပြရမယ်။နောက်ပြည်သူလူတွေကလည်းသိအောင်ပြောပြရမယ်။စီပင်သားရလို့အဖွဲ့အစည်းတွေကနေ asbestos ကိုစနစ်တကျဆွန့်ပစ်နိုင်အောင်လုပ်ပြရမယ်။ပြီးတော့အလုပ်ရှင်တွေဘာတွေကလည်းအလုပ်သမားတွေကိုလိုအပ်တဲ့အစားအသက်ရှူတဲ့ဆက်တူဘာလို့ပေးရမယ်။အရေးသွေးကောင်းတဲ့နှာခေါင်းစည်းတတ်နိုင်တဲ့များလုပ်ထားပေးရမယ်။အိမ်ပြင်နာတို့ဘာလို့လုပ်မယ်ဆိုလို့ရှိရင်အိမ်ထဲမှာလူတွေဘာတွေမရှိတာကောင်းတယ်။ကလေးကျောင်းတွေဘာတွေဆိုလို့ရှိရင်လည်းနည်းနည်းစစ်ဆေးပြီးတော့ဘေးကလေးကျောင်းထဲမှာ asbestos တုံးထားတဲ့အပိုင်းတွေကတော့ဘာတွေပျက်စီးနေတယ်ဆိုတာကိုသိရှင်အောင်လုပ်ရမယ်။ asbestos ရှိနေလို့ရှိရင်ဆိုင်းမုတ်တွေဘာတွေကတ်ထားရမယ်။ထို့ပြုလို့ပဲအိမ်တွေဘာတွေဟိုဖြတ်တာတို့ပြန်ပြင်နာတို့ဆိုလို့ရှိရင်ဆိုင်းမုတ်တွေဘာတွေကတ်ထားရမယ် asbestos အနေနဲ့ရှိပါတယ်ဆိုတော့ asbestos ပါတဲ့ပစ္စည်းတွေဆိုလို့ရှိရင်ပြက်နေပြီလားအမုန်တွေထွက်ကျနေပြီလား꽈နေပြီလားဆိုတော့သတိထားရမယ်။အဓိကကတော့ဌာနပေါင်းများစွာပူးပေါင်းဆောင်ရွက်ဖို့လိုတယ်။ဥပမာဆိုရင်အဆောက်အုံနဲ့ပတ်သက်တဲ့ဌာနcontractor တွေ engineer တွေဒီပြဖို့လိုတယ်။ကျန်းမာရေးဌာနကလည်း asbestos နဲ့ပတ်သက်တဲ့အန္တရာယ်တွေပြောဖို့လိုတယ်။ civil ကလည်းဘယ်လိုဆွန့်ပြရမလဲ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဌာနကလည်းဘယ်လိုအန္တရာယ်ရှိတယ်၊ဘယ်လိုကင်တွယ်မယ်၊ဘာတွေလုပ်တင်လဲဆိုတာတွေကိုအားလုံးဝိုင်းဝန်းပြီးတော့ပူးပေါင်းမှပါဖြစ်မယ်
။တဘာဝဝန်းကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။
ဒီဝေးမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့အခုလိုအပတ်စဉ်ကဏ္ဍတွေသတင်းလွှာတွေနဲ့ရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာလွန်စွာဆိုးဝါးနေတယ်လို့ American Congress လွှတ်တော်ထံနိုင်ငံကြီးဝန်ကြီးဌာနကမကြခင်ကတင်သွင်းလိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှန်ပါတယ်။ မြောက်ကိုရီးယားကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာယုံတင်စစ်ဆေးခြင်းမရှိဘဲတပ်ဖြတ်မှုတွေအလုတ်ကျန်းခိုင်းစေမှုညှဉ်းပန်းနှိပ်စက်မှုတာရှည်ထိမ့်သိမ်းဖမ်းဆီးထားမှုတို့နဲ့အတူမတိတ်မှုအတင်းအာဓမ္မကိုဝန်ဖျက်ချမှုနဲ့တခြားလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေလည်းပါဝင်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုအများစုဟာနိုင်ငံရေးအချင်းစခန်းတွေမှာကျူးလွန်တာဖြစ်ပြီးကလေးတငယ်များနဲ့မိသားစုများအပါအဝင်နိုင်ငံရေးအချင်းသားပေါင်း 8,000 ကနေ 13,000 အထိရှိနေတယ်လို့ဆိုပါတယ်မြောက်ကိုရီးယားအစိုးရဟာတင်းကျပ်တဲ့ထိန်းချုပ်မှုအောက်မှာအလုတ်ကျန်းခိုင်းစေမှုစာနာသဘောထားထုတ်ဖော်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်အသင်းပင်ဖွဲ့စည်းခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့တခြားလှုပ်ရှားမှုတွေကိုလည်းတင်းကျပ်စွာချုပ်ချယ်ထားပါတယ်မြောက်ကိုရီးယားနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာမရှိပါဘူးမီဒီယာအလုံးကိုအစိုးရကတင်းကျပ်စွာစင်စါလုပ်ပြီးအစိုးရအဘော်ကသွေဖီမှုကိုလုံးဝလက်မခံပါဘူးပြည်ပအတန်လွင့်ကျက်နားထောင်မှုတွေကိုအပြင်းထန်တားမြစ်ပါတယ်ပြပအတန်လွင့်လေလိုက်နေကိုအစိုးရကဖျက်ဆီးပါတယ်အစိုးရကတရားမဝင်ဘူးလို့ထင်မြင်ယူဆတဲ့ပြပရုပ်သံရေဒီယိုအတန်လွင့်မှုတွေကိုပြက်ပြားအောင်လုပ်ဖို့အတွက်ဝန်ကြီးဌာနတွေအများအပြားရှိနေပါတယ်ပြပရုပ်ရှင်ကြည့်တယ်လို့ဆွဆွဲခံရသူတွေကိုထောင်သွင်းအကျဉ်းချပြီးတခတရံကွပ်မြစ်ပါတယ်ဒီအပြုတ်အမူတွေကိုလှုပ်ဆောင်တဲ့နေရာမှာတာဝန်ရှိတဲ့လူတချို့ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအသေးစိတ်ဖော်ပြထားပါတယ်ဒီစီးနှံမှာထိတ်ဆုံးကပါဝင်သူကတော့နိုင်ငံတော်လုံခြုံရေးဝန်ကြီးကင်ဝန်ဟောင်းဖြစ်ပါတယ်2014ခုနှစ်မြောက်ကိုရီးယားလူခွင့်ရေးစုံစမ်းမှုဆိုင်ရာကုလသမဂ္ဂကော်မရှင်ရဲ့အဆိုအရဒီဝန်ကြီးဌာနဟာလူခွင့်ရေးချိုးဖောက်မှုတွေကြေကြေဝန်းဝန်းကျူးလွန်ခဲ့တယ်လို့ဖော်ပြထားပါတယ်နိုင်ငံရေးအကျဉ်းစခန်းကိုသူတို့ကထိမ့်သိမ်းအုပ်ချုပ်ပြီးမြောက်ကိုရီးယားကထွက်ပြေးလွတ်မြောက်လာသူတွေရဲ့ပြောဆိုချက်နဲ့ဂျိုဒုရိုက်ကူးချက်များအကျဉ်းယုံကွပ်မြစ်စီရင်တာတွေနဲ့ညှဉ်းပန်းနှိပ်စက်တာတွေကိုနေရာတိုင်းလိုလိုမှာတွေ့ရှိရပါတယ်မြောက်ကိုရီးယားပြည်သူတွေနေစဉ်နဲ့အမျှကြုံတွေ့နေရတဲ့ကြောက်မဲ့ပွဲလူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်မကင်းသူတွေနောက်ထပ်လည်းအများအပြားရှိပါသေးတယ်ဒီနောက်ဆုံးအစီရင်ခံစာနဲ့အတူအမေရိကန်အစိုးရဟာအတံမဲ့သူတွေရဲ့သဘောထားကိုထုတ်ဖော်လိုက်သလိုမြောက်ကိုရီးယားပြည်သူတွေအနေနဲ့သူတို့ရဲ့နောက်မှာသူတို့ကိုထောက်ခံသူတွေရှိနေတယ်ဆိုတာကိုလည်းအသိပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုတော့စနေနေ့နေ့ခင်းအစီအစဉ်မှာတင်ဆက်ခဲ့တဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကအကျဉ်းချုပ်ပြီးပြောပြမှာပါရှင်
သမရတာဝန်ဆက်တင်ထမ်းဆောင်ခြင်းကစပြီးနိုင်ငံရေးချခေါင်းဆောင်တူနဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ American သမရ Donald Trump ကဗြိတိန်နဲ့ American နှစ်နိုင်ငံကြားအထူးဆက်ဆံရေးရှိပါတယ်လို့ပြောဆိုခဲ့တယ်လို့ British ဝန်ကြီးချုပ် Theresa May ကလည်းဒါကိုသဘောတူခဲ့ပါတယ်။ဒါပြင်နှစ်နိုင်ငံကြားဘုံစည်းပွဲအကျိုးမြတ်တွေရှိတယ်လို့စံတန်ဖိုးတွေအတူတူကမျှဝေမှုရှိနေကြောင်းအထူးသဖြင့်သမရသစ် Trump က NATO စစ်ဆေးချုပ်ဖွဲ့အတွက်ရန်နှုန်းဖြင့်ရက်တည်မယ်လို့သတိပြုကြောင်းပြောကြားခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဒီကနေ့စနေနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြဖို့ရှိနေချိန်မှာပဲမစ္စတာထရမ့်ဟာအမေရိကန်မှာထက်ရုရှားမှာပိုပြီးလူကြိုက်များနေပါတယ်ရုရှားအစိုးရသတင်းမီဒီယာတွေမှာထူးထူးခြားခြားမစ္စတာထရမ့်နဲ့ပတ်သက်ပြီးကောင်းမြင်ဖော်ပြမှုတွေကြောင့်လည်းအခုလိုရုရှားတွေကြားမှာသမ္မတထရမ့်ကရေးပန်းစားနေတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရုံပြုံးနျူကလ িয়ার ဆက်အုံမှာရှိတဲ့ပလူတိုနီယမ်ဓာတ်ပေါင်းဖိုကိုပြန်လည်လဲပတ်နေပုံရတယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်စောင့်ကြည့်အဖွဲ့တစ်ခုကပြောကြားလိုက်ပါတယ်။အရင်ကဖြုတ်ထားတဲ့အသုံးပြုပြီးသားလောင်စာချောင်းတွေကိုပြန်လည်ပြီးသုံးဖို့လုပ်နေတာကိုစီးပွားဖြစ်ဂျိုးရူတွေကနေရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့ပြရတဲ့နောက်မှာဒါဟာဓာတ်ပေါင်းဖိုပြန်လည်လဲပတ်ဖို့ပြင်ဆင်နေတဲ့လက္ခဏာဖြစ်တယ်လို့38 knots ရဲ့အဖွဲ့ကတောက်ကြနေမှာပြောဆိုလိုက်တာဖြစ်ပါတယ်။ပြင်းထန်တဲ့သွေးလွန်တုပ်ကွေးယောဂါဖြစ်ရတဲ့အကြောင်းရင်းကိုသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိပါပြီ။ဒီလိုတွေ့ရှိခဲ့တဲ့အတွက်အပူပိုင်းဒေသမှာလူအများပြားကိုသိစေတဲ့ဒီသွေးလွန်တုပ်ကွေးယောဂါကိုကုသဖို့အတွက်ဆေးတွေကိုထုတ်နိုင်တော့မှာဖြစ်တယ်လို့ကြိုတင်ကုသကာကွယ်မှုတွေကိုလည်းလှုပ်လာနိုင်တော့မှာဖြစ်ပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းအကြီးချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှားဖောင်ပါ။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။စနေနေ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.